ရန်ကုန်အင်းစင်အရာကပေါတော့မှာတောက်ကြနေညပိုင်းကဆိုင်ကယ်စီးလာတဲ့လူငယ်တူဦးကိုစစ်တပ်ကရခိုင်းတာရမပြီလို့ဆိုပြီးစစ်ကားနဲ့လိုက်တိုက်တဲ့အတွက်တေဆုံးသွားတယ်လို့မျက်မြင်တွေ့သူတွေကိုကိုးကားပြီးပြည်တွင်းသတင်းတွေမှာရေးထားပါတယ်။အဲဒီလူငယ်ဟာဆူရမော်ရယ်တယောက်ဆောင်တူဖြစ်သူကိုထက်အောင်ဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။မန္တလေးမြို့တရားခွန်နှလန်း56
ကိုလမ်းတွေကနေရင်တခုမှာဒီကနေ့မနက်ပိုင်းကလို့တဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတအူးလက်မှတရားရခဲ့လို့ဒေသခံကပြောတာကိုကိုးကားပြီးတော့လေပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုသေဆုံးမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်အနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်။စကိုင်းတိုင်းဒေသမျို
မုံရွာမှာနေဦးတော်လံရေးတွင်ကြဆုံးခဲ့သူတွေနဲ့မတရားဖမ်းဆီးခံရသူတွေအတွက်ဝန်ထမ်းချင်းအထိတ်အမှန်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြပါတယ်။မန္တလေးမှာအောင်မြေသာဆန်ကျောင်းပေါင်းစုပညာရေးတပိတ်စစ်ကြောင်းနဲ့အောင်မြေသာဆန်ကျောင်းသားများတမကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမျိုးတွေမှာလည်းဆန္ဒပြဖို့ရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကံမြို့ဘက်မှာအိညာသားရဒိုင်းနာလူမျိုးပေါင်းစုံတပိတ်စစ်ကြောင်းထွက်ခဲ့ကြသလိုနေဒီတော်ပြင်မနာမှာလည်းပြင်မနာကျောင်းသားတမကနဲ့အတူဝန်ရံသူတွေကဒီကနေ့မနက်ပိုင်းမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဆရာတော်ဒိမှုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားခိုင်ဆောင်ပြီးတော့မော်လမြိုင်မှာအိမ်တွင်တပိတ်စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ဂျီနန်ကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝယ်မှာတော့ဆိုင်ကတပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်တိစုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူက4350ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။